2011ခုနှစ်တုန်းက Yahoo site ကိုဖောက်ထွင်းပြီးတန်ပေါင်းများနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူမှုနဲ့တန်လျာရှိသူရုရှားတရှိုး2ဦးနဲ့တန်လျာရှိသူနောက်ထပ်2ဦးကို American TIA ဌာနကဆွဲချက်တင်လိုက်ကြောင်းဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ရုရှားထောက်လှမ်ရေး FSB ကအရာရှိ2ဦးအပါအဝင်လူပေါင်း4ဦးကိုဆွဲချက်တင်ခဲ့တယ်လို့လက်ထောက်ရှိနေတဲ့ Mary McCock ကပြောပါတယ်။နောက်2ဦးကတော့ရုရှားအရာရှိ2ဦး Yahoo ကိုဖောက်ထွင်းဝင်နိုင်ဖို့အတွက်အကူအညီပေးခဲ့သူကွန်ပျူတာဟက်ကာ2ဦးပါ။ရုရှားထောက်လှမ်အရာရှိ2ဦးဟာ Dmitry Dokuchavov နဲ့ Igor Sutchin တို့ဖြစ်ပြီးသူတို့ဟာ American ပြည်သူနဲ့တခြားနိုင်ငံတွေကကွန်ပျူတာတွေနဲ့ဖောက်ထွင်းဝင်ရောက်ခဲ့တယ်လို့လည်းသူမကပြောပါတယ်။သူတို့ကဟက်ကာတွေကိုအကာအကွယ်ပေးညွှန်ကြားတယ်လို့အကူအညီပေးငွေပေးခိုင်းစေပြီးအချက်လက်တွေစုဆောင်ခဲ့တာလို့ဆိုပါတယ်။ဖောက်ထွင်းတဲ့ဟက်ကာတွေဟာရုရှားနဲ့ American ပြည်သူကအစိုးရအရာရှိကြီးတွေအပြင်သတင်းသမားတွေဗန်ဒန်ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်သက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကပြစ်မှတ်ထားလှုပ်ဆောင်လာလို့လည်းပြောပါတယ်။အခုလိုလှုပ်ဆောင်သူတွေထဲကတူဖြစ်တဲ့ Alexei Belin ဟာအခုသူအလားတူဖောက်ထွင်းခွင့်မှုတွေလောက်တာမို့ American ပြည်အောင်စုကနှစ်ကြိမ်တင်တရားဆက်ဆိုခဲ့တယ်လို့သူက FBI ထောက်လှမ်ဌာနရဲ့အလို့ရှိဆုံး Cyber ရာဇဝတ်ကောင်စင်မှာထည့်သွင်းထားတာ၃နှစ်ကျော်နေပါပြီ။နောက်ဟက်ကာတဦးဖြစ်တဲ့ Colin Habakov ကိုတော့အင်ကာနေမှာကနေဒါနိုင်ငံမှာဖမ်းဆီးများမိခဲ့တယ်လို့လည်း Nick Smith ကပြောပါတယ်။